Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်မြန်မာပိုင်းအစီအစဉ်ကနေ2014ခုနှစ်ဇွန်လ2ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ Washington DC မြို့တော်ကနေဓာတ်ရိုက်တန်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 32နဲ့39တို့ကနေဖမ်းယူနားဆင်နိုင်ကြပါလိမ့်ခင်ဗျာ။ကျွန်တော်ဆက်မိုးပြီပါခင်ဗျာ။အခုမနက်ခင်းအတွက်အစီအစဉ်တွေကိုတာဝန်ယူပြီးတော့တင်ဆက်ပေးမှာဖြစ်ပါလိမ့်ခင်ဗျာ။
ကျွန်တော်ကတော့ဇောင်းဝိုင်းမှာဒီမင်းနဲ့မှာထူခြားတဲ့သတင်းတွေကတော့မကြသေးခင်ကတာလီဘန်နေလက်ကပြန်လည်လွတ်မြောက်လာတဲ့အမေရိကန်စစ်အကြီးအကဲဟာဂျာမနီနိုင်ငံမှာရှိတဲ့အမေရိကန်စစ်ဆေးရုံကိုရောက်ရှိသွားပြီဖြစ်ပါတယ်။အစ်စ်ဖွဲ့စည်းလိုက်တဲ့ပါလက်စတိုင်းညီညွတ်ရေးအစိုးရကိုအတိမတ်မပြုကြဖို့အစ္စရေးဝန်ကြီးချုပ်ကကမ္ဘာကောင်းဆောင်တွေကိုတောင်းဆိုလိုက်ပါတယ်။ထဲနေကမှာဆန္ဒပြမှုတွေဖြစ်ပေါ်မှာကိုဟန်ထားတဲ့အနေနဲ့စစ်တပ်ကဘန်ကောက်မြို့လမ်းမတွေမှာတိုက်အင်အား6000လောက်ချထားလိုက်ပါတယ်။ဒီလိုသတင်းတွေအပအဝင်တခြားထူခြားတဲ့သတင်းတွေကိုကိုသားညုံနဲ့တူတင်ပြပေးပါမယ်ခင်ဗျာ
။ဟုတ်ကဲ့ကောင်းပါပြီကိုဇော်ဝန်းနဲ့ခင်ဗျာ။အခုမနက်ခင်းမှာနားဆင်ကြရမယ့်အထက်မှာဆိုရင်တော့အပတ်စဉ်ထုတ်လွှင့်ပေးနေကြဖြစ်တဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးကမ်းပြည်တွင်းသတင်းသုံးသပ်ချက်တက်ကြီးစကားနဲ့မြန်မာပြည်ကပေးစာစတဲ့အစီအစဉ်တွေကိုနားဆင်ကြမှာဖြစ်ပါတယ်ခင်ဗျာ။နိုင်ငံတကာသတင်းတစ်ခုမှဆိုရင်တော့
I think it is very disturbing that we are releasing 5 acknowledged terrorist Taliban leaders.
အမေရိကန်နိုင်ငံသားတက်ကြီးတူကိုပြန်လွှတ်ပေးဖို့အတွက်ဖမ်းဆီးထားတဲ့တာလီဘန်5ယောက်ကိုပြန်လွှတ်ပေးခဲ့တာနဲ့ပတ်သက်ပြီးတော့အောက်လွှတ်တော်အမတ်တူရဲ့ဝေဖန်ပြောဆိုချက်ဖြစ်ပါတယ်ခင်ဗျာ။နောက်ပိုင်းမှာအပြည့်စုံကိုနားဆင်ကြပါမယ်။အခုအရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနှံနဲ့ကိုသားညုံတို့ကပြောပြပေးကြမှာဖြစ်ပါတယ်ခင်ဗျာ
။မကြာသေးခင်ကလွတ်မြောက်လာတဲ့အမေရိကန်စစ်အကြီးအကဲတက်ကြကြီးပိုဘတ်ဒါလ်ဟာဂျာမနီနိုင်ငံမှာရှိတဲ့အမေရိကန်စစ်ဆေးရုံကိုရောက်ရှိသွားပြီဖြစ်ပါတယ်။သူ့အချင်းတွေကိုဆရာဝန်တွေကစစ်ဆေးပြီးလိုအပ်တဲ့ကုသမှုတွေပေးသွားမှာဖြစ်ပါတယ်။သူကျမကြီးပြန်ကောင်းလာတဲ့အထိအချိန်ယူပြီးတဖြည်းဖြည်းချင်းကုသပေးတဲ့စနစ်ကိုအသုံးပြုသွားမှာဖြစ်တယ်လို့ဆိုပါရယ်ဘက်ဒါရဲ့မိဘတွေဖြစ်တဲ့ပေါ့နဲ့ဂျာနီတို့ကလည်းအိုက်ဒါဟိုပြည်နယ်မှာရှိတဲ့သူတို့အိမ်ကတဆင့်သတင်းစာရှင်းလင်းပွဲပြုလုပ်ပြီးပြန်လွတ်လာတဲ့သူတို့သားကိုသတင်းစကားပြောကြားခဲ့ကြပါတယ်သူတို့သားပြန်လွတ်လာမယ်ဆိုတာသူတို့အနေနဲ့မျှော်လင့်ချက်အမြဲတမ်းထားခဲ့တဲ့အကြောင်းနဲ့သူကျမလာကြီးအတွက်လှုပ်ဆောင်ပေးနေသူတွေကိုသူ့အနေနဲ့ယုံကြည်မှုထားဖို့တိုက်တွန်းပြောဆိုခဲ့ပါတယ်အာဖဂန်နိုင်ငံသားတွေကိုကူညီခြင်းစိတ်ရှိတဲ့သူ့ရဲ့လောက်ရအပေါ်သူတို့အနေနဲ့ဂုဏ်ယူကြောင်းလဲဘဂဒါရဲ့မိဘတွေကပြောပါတယ်ကျူးဘားနိုင်ငံဂွန်တာနာမိုအကျဉ်းစခန်းမှာအမေရိကန်တို့ဖမ်းဆီးထိန်းသိမ်းထားတဲ့အစွန်းရောက်စစ်သွေးကြွ၅ဦးနဲ့အကျဉ်းသားချင်းလဲလှယ်တဲ့အစီအစဉ်ပြုလုပ်ပြီးအာဖဂန်တာလီဘန်တွေကသူ့ကိုစနေနေ့ကပြန်လွတ်ပေးလိုက်တာဖြစ်ပါတယ်ပါကစ္စတန်နဲ့စအနီးအမေရိကန်တပ်ဖွဲ့တွေလက်ထဲတက်ချက်ကြီးဘဂဒါကိုပြန်လည်လွှဲပြောင်းပေးတဲ့နေရာမှာအကြမ်းဖက်မှုတစုံတရာမဖြစ်ခဲ့ဘူးလို့အမေရိကန်အရာရှိတွေကပြောပါတယ
်အာဖဂန်နစ္စတန်နိုင်ငံမှာဒီတာလီဘန်တွေဖမ်းဆီးခံထားတဲ့အမေရိကန်တပ်ချက်ကြီးဘောဘဒါအခုလိုပြန်လွတ်လာတဲ့အပေါ်မှာဝမ်းမြောက်ပြီမယ်လို့ဒီလိုမျိုးလွတ်မြောက်လာဖို့အတွက်အကြမ်းဖက်သမားတွေနဲ့စည်းစက်ညှိနှိုင်းခဲ့တယ်ဆိုပြီးတော့ဒီသမ္မတဥပမာအစိုးရအဖွဲ့ကိုတိုက်ခိုက် Republican အမတ်တွေကဝေဖန်နေကြပါတယ်အခုလိုမျိုးလုပ်တာကြောင့်မလို့ American တစ္ဆေကံတွေကိုပြန်ပြီးဆွဲဖမ်းဆီးဖို့အကြမ်းဖက်သမားတွေကိုစေ့စော်ချက်ဖြစ်လာစေတယ်လို့အောက်လွှတ်တော်အမတ် Mike Rogers က CNN ရုပ်သံထဏာကိုတင်ကုန်နေကပြောပါတယ်Vienna စစ်ပွဲတွင်မှာစစ်ကျင်းသားဖြစ်ခဲ့ဘူးတဲ့ဒီအထက်လွှတ်တော်မှ John McCain ကလည်း CBS ရုပ်သံထဏာကိုပြောရမှာတော့ Baghdad လို့ဖို့အတွက်အပေးယူလို့လွှတ်ပေးခဲ့တဲ့အစွန်းရောက်တာလီဘန်5ဦးဟာတနေ့နေ့တစ်ချိန်ချင်းစစ်ပွဲတွေမှာပြန်တွေ့ရနိုင်တဲ့အမာခံသဘောထားတင်မာသူတွေဖြစ်တယ်ဆိုပြီးပြောပါရတယ်။အောက်လွှတ်တော်မှ Adam Kissinger ကလည်းဒီအခုလိုဆောင်းချက်ပေါ်မှာသူ့အနေနဲ့တုံ့လှုပ်မိတယ်လို့ပဲဒီလိုမျိုးကျင်းသားအလဲလဲလုပ်မယ်ဆိုရင်တော့တကယ်တော့လွှတ်တော်ကိုအသိပေးဖို့ဥပဒေအရလိုအပ်တယ်လို့ NBC ရုပ်သံထဏာကိုပြောပါရတယ်။ဒါပေမဲ့လို့ဘဒါရဲ့အသက်အန္တရာယ်ကိုစိုးရိမ်ရတာကြောင့်လွှတ်တော်ကအသိမပေးခဲ့တာဖြစ်ပါတယ်လို့ကာကွယ်ဝင်ကြီး6ခေကက NBC ရုပ်သံဌာနကိုပြောပါရတယ်။ American စစ်သူတွေကိုတိုက်ပွဲကနေပြီးတော့အိမ်ကိုအရောက်ပြန်ခေါ်နိုင်ဖို့ American ပြည်တော်စုမှတာဝန်ဝတ္တရားရှိတယ်လို့လည်းကာကွယ်ဝင်ကြီးကခုခံပြောကြားသွားပါရတယ
်။အသစ်ဖွဲ့စည်းလိုက်တဲ့ပါလက်စတိုင်းညီညွတ်ရေးအစိုးရအဖွဲ့ထဲမှာစစ်သွေးကြွဟာမတ်အဖွဲ့ပါလာမှာဖြစ်တဲ့အတွက်ပါလက်စတိုင်းစစ်အစိုးရအသစ်ကိုအသိမမပြုကြဖို့အစ္စရေးဝန်ကြီးချုပ်ကကမ္ဘာကောင်းဆောင်တွေကိုတိုက်တောင်းဆိုလိုက်ပါတယ်။ဟာမတ်အဖွဲ့ကအစ္စရေးနိုင်ငံကိုဖျက်ဆီးဖို့ကြွေးကြော်ထားတဲ့အတွက်ညီညွတ်ရေးအစိုးရအနေနဲ့အကြမ်းဖက်လုပ်ငန်းတွေကိုတိုးမြှင့်လှုပ်ဆောင်လာမယ်လို့ဝန်ကြီးချုပ်ပညာမင်းနတန်ယာဟုကဒီနေ့ငွေနေ့မှာပြောကြားလိုက်ပါတယ
်אני קורא לכל הגורמים האחראים בקהילה הבינלאומית לא לרוץ
חמאס אפוא פאוין נה חמאס אפוא ကိုအကူအထားပြုနေတဲ့ပါလက်စတိုင်းညီညွတ်ရေးအစိုးရကိုအရင်စလိုမထောက်ခံကြဖို့နိုင်ငံတကာအသံအဝန်ကိုတောင်းဆိုလိုတဲ့အကြောင်း Hamas အဖွဲ့ဟာအကြမ်းဖက်အဖွဲ့အစည်းဖြစ်တဲ့အတွက် is running a PSC before Piosone, a Puepita Jow, Nanganaga Tang wine in a Lemakandin at Jow, a little loaching up in Jinja Yem Pietombe, a jumper mood that Pomu Dula Mapitan Piotra Pipare, if you are doing a year, Buon Song Yapo, the Botun Yashi Lady at Way, now Pekam Yonet, Gazama Shide, Gonzon, a Buonbi, Tenila Nima Ninu, Suya Puezijama Pipare, a Suya the Nene is running a Tima Pupi, a jumper Legwanego, Solo Mapit at Jow, Palestine Tamra, Mahmoud Abaska Piovare, Ninu Suya Puelachin up in. Palestine de Daga Hamas ne Fata Apwe Napwe Ja Konenija Kwekwanidagu Sunta Dazi Malepare.
Sudanangama de Christian Badagu Sunupu Nin Sangre to a Tidan Chama Kanayare Mudmi to Ugu, Japan to Ma Pianlu Pimes with the new Poma, Sudanangaji Tanaga, Nin San Lepare. A Kulu Tidan Chama Kate Pomaro and Nagaga Pientanzo, Wiban Biosu Muri Pipi and now, a Kudi Tugu Lupimes with the new Porto Kerawa. Maria Yaya Ibrahim Gu, Ugandia Yung as Sumpia Chia, Bamam Shivan, and Lupina Mam Hubu Sugro, Nangajangitana, Pyoganga Dupite, Bubaga, El Sadaga, Pyodorawa. Ibrahim are too good to Muslim Pinet Pianjinabu, Ninsangirena, bigger a lot doing a Jumi Tida, Pippi Cantadu Pippari. Do your pugging Pituha, Muslim Pippi Melu, do her Christian Bada win Migin, a Gibian Ladu Pites will be Ibrahim up Pyogavari. Islam Uri Yasu no Pagin Pietu Muslim Pietajam, Tugule Muslim Piet Tamabare. Dabi Islam Uri Dansu no Bada Kubiauna Hale Yazu Mumiabare. Akulu Ibrahim Gu Diran Pila Dajam, Nangaga Wiban Pietemuri Port Turkevare. Di Pietangu Pianu Tembu, Suyari Yo, Di Lukunye Puerigawa, Sudan Suagu, PRP Donsu Nijavare. Nangandari Lula Sua Kugwe Yungi Muboma, Liza Lina Budu, Resu, American Piran Zugale, Sudan Suagu, Titan Tower.
American than Menepen Yamavada Sisinego, Menechau Nigani Konanaiti, Nidomida Nesele, Kilohats, Dinit Nitonia, Nidomida Donzene, Kilohats Goto Nenga, Nidomida Donzego, Kilohats Konga Nengarogani, Tolan Pinivation.
American Tanga Drenigo Selecina Pinivacna, Tanning a bigger laga, Sitaka, and a thing ago, Gangwet de. Sanabjamuri, Pippo Mago, Hantar and Ine, Sitaka, Bangamu Lamari Boma, Tain, a Chotong Lotening Reniga, Chatalipare, Sitaka, Anatinago, Ganga, Sanabia to Dugu, Tapo Winiga, Pansibu, Josarago, the Chasanabia to Riga, Hantaga Bidden now, Bangamu Boga, Adiga, Gona Jitikugo, Anabaniga, Baby Po, Mintobiangare, Sanabia to the Cho, Pansi Kanga Bimele, a Champamuri Roma Pikabau, Tankaway Uzijo Bujoji, Prayu Chan Ocha Usaune, Sitaka. Yada Suya Tangani Milana Senyanima Anatina Bida now by Sanapia Wedi Nizin Sodalu Pipo Nigerawa. Tangunji Jo Prayu Tobiane Si Ubriya Ari Sanapia Wedi Hateyamwe Mau, Sanapia Duri Nine, Sitaka Topian Tare, Ubri Bon Twingada, Sanapia Wedi Pilonijan Chichang, Sanapia to Duga Piobare, you got what did Chimbabi, two pier thing like the Pozibon Chigan Ubri Niyama, Asato met Pozibon de Bolabo Dwe, and Nezon Sangala Lokjana Nello, Pujochi Prayutka Tajanima Pyojagabare.
Dilning a hardy, don't you be living Jibane and Yimbomu Kisayama, Yan Samuri, Yanlo Muri, Lotus, Subro, American and Japanuga, Wiban Biosu Japoma, a semi deal sipper Bujuduga, Pimentan, and Dombian Biosu Library. Japanjijo Shinzo Abine, the American Gaguinji Chalk Higari, Biosu Jeduha, Dugu, Dola Pitsi, Elu, Dilninga, Dudia Suzi Jopite, Dudia Bujuji, Wan Jong, Wan Gong Jonga, Dilninga, the single Malote, Lunu Siwe, Duma Biosu Dorawa. တောင်တျောက်ပင်လယ်ပြင်မှာမတိမငင်ဖြစ်အောင်လုပ်တဲ့ဆိုပြီးတော့အမေရိကန်ကာကွယ်ဝင်ကြီးဟေဂါကစနေနေ့တုန်းကမေဂုံးမှာပြောသွားပါတယ်နိုင်ငံတကာရဲ့တည်ငြိမ်မှုကိုချင်းချောက်လာမယ်ဆိုရင်တော့အမေရိကန်အနေနဲ့တခြားရွေးစရာလမ်းရှိမှာမဟုတ်ဘူးလို့လည်းဒီနှစ်စဉ်ကျင်းပမြေရှန်ဂရီလာဆွေးနွေးပွဲအတွက်မှာအမေရိကန်ကာကွယ်ဝင်ကြီးကဒီတယောက်လာတဲ့ဒေသတွင်းကစစ်တပ်တာဝန်ရှိသူတွေအရာရှိ က်တွေဟာတရုတ်နိုင်ငံပေါ်မှာရန်စမှုဖြစ်တဲ့ဆိုပြီးတော့တရုတ်ဒုဥစည်းချုပ်ဖြစ်တဲ့ဒုတိယဗိုလ်ချုပ်ကြီးဝင်ကမနေ့ကတုံ့ပြန်ပြောခဲ့တာပါဒါအပြင်ပြဿနာကိုပိုကြီးလာအောင်လို့တရုတ်ဘက်ကလည်းစပြီးတော့လုပ်မှာမဟုတ်ဘူးလို့လည်းပြောဆိုထားပါတယ
်တူတူကီနိုင်ငံမှာမနေ့ကအစိုးရဆန့်ကျင်ဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့တဲ့နှစ်ပတ်လည်အဖြစ်မျိုးလေကရင်းပြင်းမှာဆန္ဒပြနေသူတွေကိုတူကီလူညိုရေးတပ်ဖွဲ့တွေကလူစုခွဲလိုက်ပြီးဖြစ်ပါတယ်။လူညိုရေးတပ်ဖွဲ့တွေအနေနဲ့လိုအပ်သလိုအစာအဆုံလုဆောင်ဖို့အမေ့ရထားပြီးဖြစ်တဲ့အကြောင်းနဲ့ဆန္ဒပြမဲ့တက္ကစီရင်းပြင်းကိုသွားလို့ရမှာမဟုတ်တဲ့အကြောင်းတူကီဝန်ကြီးချုပ်တစ်ဆက်တာယစ်အာရူဂန်ကပြောကြားလိုက်ပါတယ်။ ရဲတွေမျက်ရည်ကိုဘုံနေမိသက်ပိုက်တွေတုံးပြီးဆန္ဒပြသူတွေကိုတတ်ဆင်ရင်ပြင်ကိုစနေနေ့ကမောင်းထုတ်ပစ်ခဲ့ကြပါတယ်အစိုးရကမြို့လယ်ကအများပြည်သူပိုင်ပညာတစ်ခုကိုအဆောက်ဦးတွေစောက်ပြစ်မဲ့အစီအစဉ်ကိုကန့်ကွက်တဲ့အနေနဲ့ထောင်နဲ့ချီတဲ့ပြည်သူတွေဟာအာဏာရှင်ဆန်တဲ့အစိုးရကိုကန့်ကွက်ဆန္ဒပြခဲ့ကြတဲ့နှစ်ပတ်လည်အဖြစ်နဲ့အခုဆန္ဒပြပွဲတွေကိုပြန်လည်ပြုလုပ်နေကြတာဖြစ်ပါတယ်
American ပြည်တော်စုရဲ့နောက်ဖက်ချမ်းဝါရှင်တန်ပြည်နယ်မှာရှိတဲ့ Rainier တောင်ပေါ်မှာပျောက်ဆုံးနေတဲ့တောင်တက်သမား6ဦးဟာသေဆုံးသွားပွဲရှိတယ်လို့ယူဆရတဲ့အကြောင်း American အမျိုးသားဥယျာဉ်များဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။နှင်းချောစီးတဲ့ဒီတောင်ဆောင်နေရာမှာတောင်တက်သမားတွေရဲ့ပစ္စည်းပစ္စည်းတွေကိုရှာဖွေသမားတွေကတွေ့ရှိပြီးတဲ့နောက်ခုလိုမျိုးဒီခံမှန်းပြောဆိုလိုက်တာဖြစ်ပါတယ်။တနင်္ဂနွေနေ့တုန်းကရထားတဲ့ဒီအထောက်အထားတွေရဆိုရင်တော့သူတို့အသက်ရှင်ရပ်တည်နိုင်ဖို့အတော်ကြီးကိုခက်ခဲတယ်လို့ဒီ Mount Rainier အမျိုးသားဥယျာဉ်ရဲ့တတော်ဆောင်တက်ကဖောင်းဘေနော်ကပြောပါတယ်အဲ့ဒီဒီသားအပေါ်မှာဖြတ်ပြန်ပြီးတော့ရှာဖွေနေတဲ့ရဟရင်ပေါ်ကနေပြီးတော့သူတို့ရဲ့နောက်ဆုံးနေခဲ့တယ်လို့ယူဆရတဲ့နေရာတစ်ခုမှာတက်စကန်တစ်ခုတွေ့ထားပါတယ်လမ်းပြနှစ်ဦးအပါဝင်အဲ့ဒီဖွဲ့ဟာဘူတုံးနည်းနဲ့တောက်ကြနေဂျားထဲမှာတရရက်ဒီတောင်ဆောင်ကနေကျသွားပွဲရှိတယ်လို့ယူဆရပါတယ်နောက်ဆုံးသူတို့နဲ့ဆက်သွယ်ရတာကတော့ဘူတုံးနည်းမှာဖြစ်ပါတယ်အဲ့ဒီအချိန်မှာဒီ Rainier တောင်ရဲ့မြောက်ဖက်ချမ်းမှာ Liberty Range လို့ခေါ်တဲ့နေရာအမြင့်ပြီး3,900နေရာမှာဖြစ်ပါတယ်ခင်ဗျာ Direct from Washington
ဒါကတော့ထိတ်ကန်ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းထံနဲ့ကုသားညုံတို့တင်ပြပေးသွားခဲ့ကြတာဖြစ်ပါတယ်ခင်ဗျာအခုချိန်ဆုံးတော့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုဆက်ပြီးတော့တင်ပြပေးပါမယ်အာဖဂန်နစ္စတန်နိုင်ငံမှာ9နှစ်နီးပါးကြာအောင်တာလီဘန်တွေကဖမ်းဆီးထားတာကိုခံရပြီးတော့အခုပြန်ပြီးတော့လွတ်မြောက်လာတဲ့အမေရိကန်တပ်ချုပ်ကြီးဟာအမေရိကန်ပြည်အောင်စုမှသူ့မိသားစုနဲ့ပြန်ပြီးတော့မတွေ့ဆုံရင်ဂျာမနီနိုင်ငံမှာဆေးစစ်ကုသမှုကိုခံယူနေရပါတယ်တပ်ချုပ်ကြီးဘိုဝီဘဂဒါအနေနဲ့သူ့ကိုအလဲလဲလုတ်တဲ့အနေနဲ့ကျူးဘားနိုင်ငံမှာရှိတဲ့ Guantanamo ပင်လယ်အော်မှာအမေရိကန်ကဖမ်းထားတဲ့တာလီဘန်5ဦးကိုပြန်ပြီးတော့လွှတ်ပေးလိုက်တာကြောင့်လွှတ်တော်အမတ်တချို့ကနေဝေဖန်ပြောဆိုနေတာတွေကိုတပရအိုဘားမားရဲ့အဆိုအရကတုံ့ပြန်ပြီးတော့ဖြေရှင်းနေတယ်လို့ VOA သတင်းတောက် Michael Bowman သတင်းရေးပို့ထားပါတယ်အဲ့ဒါကိုကိုသားညင်ဦးကဆက်လက်ပြီးတော့တင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
အာဖဂန်နစ္စတန်ပါကစ္စတန်နဲ့ဆက်အနီးမှာဘိုးဘတ်ဒယ်ပြန်လွှတ်လာပြီးတော့နိုင်ပိုင်းအတွင်းမှာပဲဒီပျော်ရွှင်နေကြတဲ့ပြန်လွတ်လာသူတက်ချက်ကြီးရဲ့မိဘနှစ်ဦးဖြစ်တဲ့ Bob နဲ့ Jenny တို့ကိုသမ္မတ Obama ကတွေ့ဆုံပါတယ
်. As President, I know that I speak for all Americans when I say we cannot wait for the moment when
you are ဟောခင်ဗျားတို့ရင်ခွင်ထဲပြန်ရောက်လာပါပြီ။အခုလိုတားဖြစ်သူနဲ့ပြန်ဆောင်ရတဲ့အခိုက်အတန့်ကိုကျွန်တော်တို့စောင့်မနေနိုင်တော့ဘူးဆိုတာ American ပြည်သူအားလုံးကိုစားပြောတာပါ
။တက်ချက်ကြီး Bob ရဲ့မိခင်ဖြစ်သူ Jenny Bugdell ကလည်းသူ့သားလွတ်မြောက်လာတဲ့ပုံမှာဝမ်းမြောက်ကျေးဇူးတင်စကားပြောသွားပါတယ်။
I just want to say thank you to everyone who has
ဘော်ဝီလူမြောက်လာဖို့အတွက်ထောက်ခံကူညီသူအားလုံးကိုကျေးဇူးတင်ကြောင်းပြောချင်ပါတယ်။သူ့အတွက်တကယ့်ကိုအံ့ဩစရာမိတ်ဆွေလူဖော်ကံပြတ်တွေကနေရာတိုင်းမှာရှိနေတာပါ။ဘော်ဝီရင်လိုမျိုးနေသားကြပြန်ဖြစ်လာတဲ့အထိဆက်ပြီးတော့တောင်းခံကူညီပေးသွားကြမှာပါလို့မိခင်ဖြစ်သူဂျနီပြောသွားတာပါ။အခုလိုမျိုးဂုံပြူချီကျူးစကားတွေကြားမှာပဲဘော်ဝီဘတ်ဒယ်ပြန်လွတ်လာဖို့အတွက်တစ်ဖက်မှာပြန်ပေးရတဲ့အလဲအလှယ်နဲ့ပတ်သက်ပြီးတော့ဝေဖန်ချက်တွေလည်းရှိနေပါတယ်။ဒီထက်မှာတော့ Republican ထက်လွတ်တော်မှ Ted Cruz လည်းအပါအဝင်ပါ
I think it is very disturbing that we are releasing 5 acknowledged terrorist Taliban leaders in a deal with
အကြမ်းဖက်သမားတွေနဲ့အပေးယူလုပ်တဲ့အနေနဲ့အထင်ကြီးတာလီဘန်အကြမ်းဖက်သမားခေါင်းဆောင်5ဦးကိုလွတ်ပေးလိုက်ရတယ်ဆိုတာတကယ့်ကိုစိတ်မသက်မသာဖြစ်ရပါတယ်တက်ချက်ကြီးဘဂဒါလ်ဟာဒီအကြမ်းဖက်သမားတွေကိုနှိမ်နှင်းဖမ်းဆီးဖို့တိုက်ပွဲဝင်ခဲ့တာပါအမေရိကန်အရသားတွေကိုတိုက်ရိုက်ဖြစ်စေတော်ဝိုက်လို့ဖြစ်စေချင်းချောက်အန်တရဲပြုတ်နေတဲ့ဒီအကြမ်းဖက်သမားတွေကိုနှိမ်နှင်းရင်ကြာဆုံးအသက်ပေးသွားကြတဲ့သူ့ရဲဘော်တွေကိုသူဘယ်လိုပြန်ပြောရမလဲစဉ်းစားကြည့်ပါဒီလူတွေကိုဖမ်းဆီးနှိမ်နှင်းဖို့ကျွန်တော်တို့စစ်သားတွေကိုအာဖဂန်ကိုလွတ်ခေတာမဟုတ်လား
သမ္မတဥပမာအစိုးရအနေနဲ့ကတော့ဒီတက်ချက်ကြီးဘော်ဒယ်ဟာပြန်ပြီးဆွဲခံရတဲ့သဘောမဟုတ်ပဲနဲ့စစ်ကျင်းသားတူအဖြစ်ထိမ့်သိမ်းခံရတဲ့လူလို့ရှုမိနေတဲ့အကြောင်းအမျိုးသားလူမျိုးရေးအကြံပေးဆူဇန်ရိုက်စ်ကဒီအစိုးရရဲ့စဉ်းစားဆောင်ရွက်ချက်ကိုဖြည့်ရှင်းချက်ပေးထားပါတယ်
We have a sacred obligation that we have upheld since the founding of our republic to do our utmost to bring back our men and women.
စစ်ပွဲတွေမှာဖမ်းဆီးခေါ်ဆောင်ခံရတဲ့အမေရိကန်နိုင်ငံသူနိုင်ငံသားတွေကိုပြန်လည်ကယ်ထုတ်နိုင်ဖို့အစွမ်းကုန်ဆောင်ရွက်သွားမယ်ဆိုတာဒီတိုင်းပြည်ကိုထူထောင်လာကြတဲ့ကန်ဆွဲလာခဲ့တဲ့မုံမြတ်တဲ့တာဝန်ဝတ္တရားဖြစ်ပါတယ်။ဒီဥပမာအတိုင်းပဲအခုလှုပ်ဆောင်သွားတာပါ။ရန်သူဆိုတိုင်းအစင်လာလိုမျိုးနိုင်ငံအစိုးရတွေမဟုတ်တော့တဲ့အခုဒီ21ရာစုမှာဒီရက်တီချက်အတိုင်းရက်တီရတာပါ။တကယ်လို့ဒီလိုမျိုးစစ်အကျဉ်းသားတွေမိခင်မျိုးပြန်လာနိုင်ဖို့အစွမ်းကုန်မလုပ်နိုင်ဘူးဆိုလို့ရှိရင်စစ်တပ်တွေမှာတာဝန်ထမ်းဆောင်နေကြတဲ့သူတွေရောအမေရိကန်ပြည်သူတွေရဲ့ယုံကြည်အားထားမှုအပေါ်မှာပါဖြည့်ဆည်းရကြပါလိမ့်မယ်လို့ဒီအမျိုးသားလူမျိုးအကြံပေးဆူဇန်ရိုက်စ်ကပြောတော့တာပါ။အ အာဖဂန်နစ္စတန်ကိုခီးသွားနေတဲ့ကာကွယ်ဝင်ကြီး6ခေကလည်းမစ္စရိုက်အခုလိုမျိုးပြောတဲ့သဘောထားမျိုးပဲပြောပါရယ်။ဒါ့အပြင်စစ်သွေးကြွတွေနဲ့နောက်ထပ်ရင်ဆိုင်ရမယ့်စစ်ဆင်ရေးတွေရှိလာနိုင်တာကိုလည်းသူမငင်းပါဘူး။အာဖဂန်နစ္စတန်နဲ့အမေရိကန်ပြည်ထောင်စုနှစ်နိုင်ငံအကြားလူမျိုးရေးသဘောတူညီချက်လက်မှတ်ထိုးမယ်ဆိုရင်နောက်နှစ်မှာဒီအာဖဂန်မှာအမေရိကန်တပ်ဖွဲ့ဝင်ချုပ်အနေချင်းပဲရှိတော့မယ်ဆိုတာကိုတော့သမ္မတဥပမာကပြီးခဲ့တဲ့သတင်းဘက်ကပဲကြီးညာပြောဆိုခဲ့ပါရယ်ခင်ဗျာ။
တော်ရရှိမှာခင်ဗျာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးသမရဦးသိန်းစင်ကိုယ်တိုင်ကထောက်ခံတဲ့အကြောင်းလစဉ်မင်းကုန်းမှာပြောကြားချက်ဟာဖွဲ့စည်းပုံပြင်ဆင်ရေးကြိုးပမ်းသူတွေအတွက်တကယ်ပဲအားတက်စရာလို့ယူဆနိုင်ပါသလားဆိုတာကိုအခုလာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါပေါင်းဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က2923812554ဖြစ်ပါတယ်ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ကြရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
တရရဲ့လိလိုင်းစီစဉ်မှာပါဝင်ပြီးတော့ဆွေးနွေးလိုသူတွေအနေနဲ့ VOA ကိုအခြေမီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းလိုက်ပါရစေခင်ဗျာ။အခုတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအပတ်စဉ်အစီအစဉ်ကိုနားဆင်ကြရပါတော့မယ်။အခုဒီပတ်မှာတော့လက်ရှိဖြစ်ပွားနေတဲ့ထိုင်းနိုင်ငံရဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ထိုင်းနိုင်ငံမှာအခြေစိုက်တဲ့နိုင်ငံတကာအရေးလေးလာသုံးသပ်သူဦးစော်မင်းကိုထိုင်းနိုင်ငံရဲ့လက်ရှိအခြေအနေနဲ့မြန်မာနိုင်ငံရဲ့အခြေအနေတွေကိုနှိုင်းယှဉ်သုံးသပ်ထားတာကိုတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ။ VOA ရဲ့ဌာနမှူးဦးတန်းလွင်ထုံးကအစီအစဉ်တင်ဆက်ထားပါတယ်။
လက်တလောထိုင်းနိုင်ငံမှာဖြစ်ပွားနေတဲ့စစ်တပ်ကအာဏာသိမ်းမှုအခြေအနေဟာမြန်မာနိုင်ငံရဲ့အခြေအနေတွေနဲ့တော့ထပ်တူထပ်မမတူပဲကွဲလွဲမှုတွေရှိနေနိုင်ပါတယ်လို့ထိုင်းနိုင်ငံမှာအခြေစိုက်တဲ့မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးဆောင်ပါရေးသားနေသူဦးစော်မင်းက VOA ကိုပြောပါတယ်။ထိုင်းစစ်တပ်အာဏာသိမ်းမှုနဲ့ပတ်သက်ပြီးထိုင်းပြည်သူတွေအကြမ်းမှာဘလို့သဘောထားတွေရှိနေသလဲဆိုတော့ပထမဆုံးမေးခွန်းကိုသူကအခုလိုဖြေပါတယ်။
အဲ့လိုမြင်နေဆိုကျွန်တော်တယောက်တည်းတော့ပြောရခက်ပြခက်တယ်ပြဘာလို့ဆိုထိုင်းမှာကအနည်းဆုံးအုပ်စု၄မျိုးလောက်ရှိတယ်အုပ်စု၄မျိုးမှာပထမတစ်မျိုးကကြတော့ဒီမိုကရေစီကိုတည်ဆောက်နေတဲ့အချိန်မှာစစ်တပ်ကအာဏာသိမ်းတာဟာဘယ်နည်းနဲ့သိမ်းတာကိုလက်မခံဘူးဆိုတဲ့အုပ်စုတွေရှိတယ်တစ်ချက်တည်းမှာပဲနိုင်ငံရေးသမားတွေအရသားနိုင်ငံရေးသမားတွေမညီညွတ်လို့စစ်တပ်ကအာဏာသိမ်းတာပဲလို့ခိုင်မြဲတဲ့လူတွေလည်းရှိတယ်အဲ့လိုအမျိုးမျိုးရှိတဲ့ခါကျတော့ဗမာပြည်နဲ့အဲ့ဒီအချက်ကမတူဘူးပေါ့ဗျာ
လက်ရှိနေထားရဆိုလို့ရှိရင်ကျွန်တော်တို့အပြင်ဘက်ကကြားရတဲ့လောက်ကထိုင်းမှာကဒီတော်နေလူရန်စားပေါ့နော်တော်တော်များများကတော့အခြေအနေကအခုစစ်တပ်ကဝင်ထိမ်းမှဖြစ်မယ်ဆိုပြီးတော့အစိုးရတွေကမျှော်လင့်ထားတဲ့လူတွေလည်းရှိနေကြတာ哦အာဒီလိုလှုပ်လိုက်မှစိတ်အေးသွားမယ်ဆိုပြီးတော့ပြောတဲ့လူတွေလည်းရှိရလေဆိုတော့အဲ့ဒါကဘလောက်များလဲအများစုလို့ခင်ဗျားထင်လား
ဒီလိုရှိရဗျတပိုင်းကကြတော့အခုဒီနိုင်ငံမှာဖြစ်ဖြစ်နေချင်းเนี่ยတော်နေလူရန်စားကအများစုဖြစ်ပြီးတယ်ဆိုတော့မှန်တယ်တစ်ချိန်တည်းမှာလည်းမြို့ပေါ်မှာမြို့ပြချင်းချင်းမှုရမြို့ပြကကြီးထွားတော့မြို့ပြမှာကြီးထွားတဲ့လူတွေကလည်းသူတို့ရဲ့တွေ့ခေါ်မှုကတပိုင်းဖြစ်တယ်လေဖြစ်တဲ့ခါကျတော့တောင်းနေလူရန်စားတွေကမြင်နေဆိုတာကသူတို့မြင်နေအပိုင်းကဟိုတမျိုးဖြစ်ရင်ဖြစ်လိမ့်မယ်ဟိုဘာလို့ဆိုနိုင်ငံရသားနိုင်ငံရေးသမားတွေအားမရလို့ဖြစ်တဲ့ပြဿနာမျိုးပေါ်လူရန်စားတွေနဲ့ပညာရေးတွေမြင်နေအမြင်တမျိုးဖြစ်တယ်အဲ့ဒီအမြင်နှစ်ခုကသွားပြီးတော့မစုံနိုင်တဲ့ခါကျတော့မျိုးပေါ်နဲ့တောင်းနေကအမြဲတမ်းအတွေးခေါ်ရသူတို့ကကွဲပြားနေတယ်အဲ့ဒီခါကျတော့ပြောရတာတော်တော်ခက်တယ်အဲ့တော့ဒီမိုကရေစီကိုလူဖြတ်သားမနေဆိုတာကလူဦးရေနဲ့ပြောဖို့တော့နည်းနည်းခက်တယ်လို့ကျွန်တော်ထင်တယ်လို့ကျွန်တော်ထင်တယ
်နှစ်ဖက်စလုံးကမလျှော့တန်းဒါတင်းမာမှုတွေဖြစ်နေတဲ့အခါကျတော့ဘလူနီးနဲ့မှဟိုမဖြစ်နိုင်တဲ့အဆုံးဟိုစစ်တပ်ကဝင်ထိန်းပေးရတယ်ဆိုတဲ့သဘောပေါ့အဓိကကတော့ဗာလဲဆိုတော့ဟိုမတူဗမာပြည်နဲ့မတူနိုင်တဲ့အကြောင်းကဒီတိုင်းမှာဖြစ်တဲ့ဟိုစစ်တပ်အာဏာသိမ်းမှုဟာအခြေခံဥပဒေတရက်ကိုကာကွယ်ဖို့ဆိုပြီးတော့ဆောက်ရှောက်ဖို့ဆိုပြီးတော့အာဏာသိမ်းတာမဟုတ်ဘဲနဲ့အခုလက်ရှိဖြစ်နေတဲ့အခြေအနေတွင်းမှာအခြေခံဥပဒေတစ်ခုကိုပြန်ပြီးတော့ရေးဆွဲပြီးတော့ဟိုပြဿနာတွေကိုပြေလည်အောင်ပြန်ဖြေရှင်းပေးဖို့ဆိုတော့ယာယီသဘောမျိုးဝင်ထိန်းပေးတယ်လို့လည်းလူတွေကယူဆကြတယ်လေအဲ့ဒါကရော
အဲ့ဒါကလည်းမှားတယ်လို့ပြောမရဘူးဗျအဲ့ဒါလည်းမှန်မြန်တယ်ဘာဖြစ်လို့ဆိုတော့နောက်တစ်ချက်ကထိုင်းနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့ကာလကြီးကိုပြန်ကြည့်လို့ရှိရင်အခုကျွန်တော်ဒီဘက်နောက်ပိုင်းကာလပေါ့ဗျာအမေကလည်းသူစစ်တပ်ကအကြာကြီးမှမနေတာတနေ့တနေ့လူရောကျုံရောတနေ့တနေ့ခွဲလောက်နေလို့ရှိရင်ပြီးရင်သူတို့ကရုတ်ကောက်ပဲလို့ပြီးပြန်သူတို့ဘားလိုက်ပြန်သွားတာပဲလေကျွန်တော်တို့ပုံမှာပြီးမှလို့စစ်တပ်ကအာဏာသိမ်းပြီး250လောက်နေနေရမျိုးမဟုတ်ဘူးပေါ့ဗျာအဲ့တော့လူတွေကလည်းသိပြီးတော့စစ်တပ်အာဏာသိမ်းတဲ့ပုံမှာစိုးရိမ်တော့ကတ်လောက်မရှိကြဘူ
းဟုတ်ကဲ့
ဒါလည်းဟုတ်ပါတယ
်
ဒီထိုင်းနိုင်ငံအကြောင်းကနေပြီးတော့ဗမာပြည်ဘက်ကိုပြန်ပြီးတော့ဆက်နွယ်မယ်ဆိုလို့ရှိရင်ဗမာပြည်မှာအာနာသိန်းနယ်ဆိုတဲ့ပထမဆုံးအကြိမ်ပေါ့နော်1958ရှိတယ်1962တည်းရှိတယ်အဲ့ဒီအချိန်တုန်းကဒီတော်လိုင်းကောင်စီအနေနဲ့ဗိုလ်ချုပ်ကြီးနေဝင်အာနာသိန်းတုန်းကဒါအရသာအဖွဲ့စည်းတွေတိုင်းရင်းသားအဖွဲ့စည်းတွေကြားထဲမှာမပြေလည်နိုင်လို့ညှဉ်းခုံမှုတွေရှိနေလို့ဒါတက်ကအာနာသိမ့်လိုက်တယ်ဆိုတဲ့အကြောင်းပြချက်ရှိခဲ့တယ်ဗျာရှိခဲ့တဲ့အတွက်ကြောင့်မလို့အဲ့ဒီချိန်တုန်းကဆိုလို့ရှိရင်လည်းတကယ်တမ်းပြောကြရမယ်ဆိုရင်လူလူကြားထဲမှာတောင်မှပဲဒီလိုအာနာသိမ့်မှုကိုထောက်ခံတဲ့လူတွေရှိခဲ့တယ်နိုင်ငံရေးသမားတွေကြားထဲမှာလည်းဥပမာအဖြစ်ဦးသိန်းဖေမင်းတို့လိုလူမျိုးတွေတောင်မှပဲဒါကိုထောက်ခံခဲ့တဲ့လူတွေရှိတယ်မလား
ဟုတ်ကဲ့
နောက်ပိုင်းနောက်ဆုံးအာဏာသိမ်းခဲ့တဲ့1988ကြာပြန်တော့လေလူတွေကြားထဲမှာအမတန်ကိုထိမ့်မရသိမ့်မရဖြစ်နေလို့စစ်တပ်ကဝင်ပြီးအာဏာသိမ်းလိုက်ရပါတယ်ဆိုပြီးတော့ဒါစစ်တပ်ကအာဏာသိမ်းပြီးတော့ပြန်လွှဲမပေးခဲ့တာဒါစောစောဥစော်မင်းပြောတဲ့အတိုင်းပဲအချိန်ကြာကြီးပေါ့နော်အဲ့ဒါမှတစ်ဆင့်တဖြည်းဖြည်းနဲ့သူတို့လိုချင်တဲ့ပုံအခြေခံဥပဒေကိုရေးဆွဲပြီးတော့အခုအခြေခံဥပဒေထဲမှာတော့ဒီရေးဆွဲထားတဲ့အခြေခံဥပဒေကိုအရာလိုအပ်ချက်အရာတိုင်းပြည်အခြေအနေမငြိမ်သက်မသက်ဖြစ်လာရင်အခြေခံဥပဒေကိုကာကွယ်ဖို့အတွက်စစ်တပ်ကအာဏာကိုထိန်းသိမ်းခွင့်ရှိတယ်ဆိုပြီးရေးဆွဲထားတယ်။အဲ့တော့အခုလက်ရှိဖြစ်နေတဲ့ဗမာပြည်မှာအခြေခံဥပဒေအကြောင်းအငင်းအခုံတွေဖြစ်နေတဲ့အချိန်မှာစစ်တပ်ရဲ့အနေထားကဘယ်လိုများဖြစ်လာနိုင်မလဲ။အဲ့ဒါဆိုရင
်ဗမာပြည်မှာတော့ရှင်းပါတယ်ဗျာ။ဗမာပြည်မှာဆွဲခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေကတိုင်းလူပြည်သားအများစုရဲ့သဘောထားမပေါဘူး။သူတို့ဒီဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်လို့သူတို့ဒီဟာကို referendum လုပ်တဲ့အချိန်တုန်းကလည်း92ခိုင်နှုန်းကြော်ကြော်ရတယ်ဆိုပြီးတော့မဲတွေခိုးပြီးသူတို့လုပ်တယ်။အဲ့ဒီအချိန်မှာ Nugget မုံတိုင်းကြီးတိုက်သွားတဲ့အချိန်ရက်တော်မဆိုင်မနေအဲ့ဒါကိုအတီးပြုတ်ခဲ့တဲ့ကြောင့်မို့ Nugget အခြေခံဥပဒေလို့တောင်လူတွေကခေါ်ကြတာ။အဲ့တော့အဲ့ဒီအခြေခံဥပဒေပြန်ကြည့်တဲ့ခါမှာကျလဲစစ်တပ်ကိုအသာပေးထားတယ်စစ်တပ်ကိုဦးစားပေးထားတဲ့ဟာမျိုးဖြစ်နေတော့ဒီ Constitution ကိုဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်ရမယ်ဆိုရင်စစ်တပ်ကိုကာကွယ်ပေးဖို့လို့တောင်းဆိုရတဲ့အတူတူပဲဖြစ်နေတာပေါ့ဗျာဘုံမှာပြီမှာတော့
အခုဆိုလို့ရှိရင်ဒေါအောင်ဆန်းစုကြည်နဲ့ဒီကိုမင်းကိုနိုင်တို့ကလည်းတမရော်သားတွေအနေနဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုဝင်ပြီးတော့လက်မှတ်ထိုးကြပါဝင်ပြီးဆောင်ရွက်ပေးကြပါဆိုပြီးတော့လှုံ့ဆော်ချက်တွေရှိနေလေအဲ့ဒီအချိန်မှာစစ်တပ်ကရောတကယ်တမ်းသူတို့ရဲ့ရပိုင်ခွင့်တွေကိုရော့ပါသွားမယ့်အနေအထားသူတို့ရဲ့ဟိုအနာဂတ်နိုင်ငံရေးမှာရပ်တည်နိုင်တဲ့အခမ်းအနားကိုရော့ပါသွားနိုင်မယ့်အနေအထားမျိုးဖြစ်လာမှာဆိုလို့ဝင်မပါဘဲနဲ့နေနိုင်မယ့်အခြေအနေမျိုးမဖြစ်နိုင်ဘူးလား
အဲ့ဒါကြောင့်မို့လို့အဲ့ဒီတဒနာခုကျွန်တော်ကြားတာပေါ့ဒီအစိုးရဝင်ထမ်းတဲ့စစ်သားတွေဟိုနိုင်ငံရေးနဲ့မပတ်သက်ရဆိုပြီးအခုပြောလာတာရှိတယ်လေပြောလာဆိုတော့ဒါမဲ့တကယ်တမ်းတန်ကျင်ရင်ဒီအစိုးရဝန်ထမ်းကစစ်သားဆိုတာကကျွန်တော်ဒီပြည်တော်စုမြန်မာနိုင်ငံမှာကိုနိုင်ငံသားတွေဟုတ်ဗျအဲ့တော့နိုင်ငံသားတွေဟာသူတို့ရဲ့ဖြစ်ချင်တဲ့ဆန္ဒကိုတော့လွတ်လပ်စွာတင်ပြထုတ်ဖော်ပိုင်ခွင့်တော့ရှိရမှာပေါ့ဗျာအဲ့လိုမျိုးဖြစ်နေဟိုစစ်တပ်ကလူမှုလို့အစိုးရလာကစားမှုလို့ဘယ်မှာမပါဒီဘယ်မှာဟိုမိမိဆန္ဒကိုထုတ်ဖို့မပြသဆိုတော့အဲ့ဒါတော့မဟုတ်ဘူးလို့ကျွန်တော်မြင်တယ်အဲ့တော့သူတို့ကတကယ်တမ်းပြောမယ်ဆိုလို့ရှိရင်ဒီဖွဲ့စည်းပုံအခြေခံဥပဒေကအမှန်တမ်းပြောမယ်ဆိုလို့ရှိရင်ညာတောင်ပေါ်မြေပြန်ဘယ်သူမှမကြိုက်ပါဘူးကြာဒီဟာကိုကျွန်တော်တို့အားလုံးနဲ့တာသိနေတဲ့ကိစ္စပဲအခုကသူတို့ကစစ်တပ်ကိုခြင်ထားပြီးတော့ဒါဟိုသူဒီလက်နက်အားကုန်နဲ့သူတို့ကဒါဟိုဆက်ပြီးတော့သွားနေတာဟိုဒီဒါကြောင့်မို့လို့ဒီပြဿနာဖြစ်နေတာပေါ့
အခုထိုင်းမှာဖြစ်ခဲ့တဲ့အခုစစ်တပ်ကအာဏာသိမ်းလိုက်တဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမြန်မာစစ်တပ်အနေနဲ့ဘယ်လိုများသဘောထားရှိလာနိုင်လဲအတက်တရောဖြစ်သွားနိုင်မလားဒီမှာဒါကိုစံနမူနာတစ်ခုအနေနဲ့ယူသွားနိုင်တဲ့အနေအထားမျိုးရှိလား
အဲ့ဒီကိစ္စပြောရမယ်ဆိုလို့ရှိရင်တော့ဗျာဖိလစ်ပိုင်လုံးကအခြေအနေပြန်ပြောရမှာပေါ့ဖိလစ်ပိုင်လုံးကလူလူနဲ့ဒီသမရမာကိုစ်နဲ့ထိတိုက်တွေ့တဲ့ခါကျတော့နောက်ဆုံးမိတ်စစ်တပ်ရဲ့အကြီးအကဲဖြစ်တဲ့ရာမို့စ်တို့ဘူဂျိုရာမို့စ်တို့ဘူဂျိုသုံးကတည်းကဟိုနောက်နာမည
်
ဘူဂျိုဒီအခက်ကပဲအန်ရိုင်းတို့ကအကုန်လုံးကသူတို့ဒါနောက်ဆုံးမိတ်ကြသူတို့ဆုံးဖြတ်ချက်ကလူလူဘက်ကိုပါလိုက်တာပဲလက်ရှိသမရဘက်ကသူတို့မပါဘူးလေ
အဲ့တော့
ဗမာပြည်မှာလည်းရှင်းရှင်းပြောမယ်ဆိုလို့ရှိရင်ပြည်သူလူထုအကျိုးလိုလာတဲ့တိုင်းပြည်ရှိအနာဂတ်ကိုလိုလာတဲ့ဆိုလို့ရှိရင်တော့ကျွန်တော်ထင်ပါတယ်ဒီတက်မတော်တဲ့မှာအခုလက်ရှိတာဝန်ထမ်းဆောင်နေတဲ့အကုန်လုံးအစဉ်စဉ်သောတက်မတော်သားတွေအရာရှိတွေအားလုံးကကျွန်တော်မြင်တယ်အခုဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမှာအတက်တွေပါသင့်တယ်လို့ကျွန်တော်တို့မြင်ပါတယ
်ဟုတ်ကဲ့အပြင်ဘက်မှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုလက်မှတ်ထိုးဖို့ဆိုတဲ့လှုံ့ဆော်ချက်ကဒါတာမန်တက်မတော်သားတွေအရာရှိအရာခံတွေကိုစီအောင်နေဆိုတဲ့သဘောပေါ့နော်ဒါပေမဲ့လည်းတကယ်တမ်းကကြတော့ဒါလွှတ်တော်ထဲမှာလုပ်ရမယ့်အလုပ်လွှတ်တော်ထဲမှာထိုင်နေတဲ့တက်မတော်သားလွှတ်တော်ကိုယ်စားလှယ်တွေကလုပ်ရမယ့်အလုပ်တက်မတော်သားလွှတ်တော်ကိုယ်စားလှယ်တွေအနေအထားအရကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်အခုလောလောဆယ်အရာဆိုလို့ရှိရင်ဒီတက်မတော်သားလွှတ်တော်ကိုယ်စားလှယ်တွေကဒီတသွေးတတန်တမိတ်နဲ့ပဲဒီမဲပေးတာတွေဆန္ဒပြုတာတွေလုပ်နေတာကိုတွေ့ရတယ်ဆိုတော့ဒီ25000ခန့်နှုန်းတွေကတမဲမှပြက်ပါလာနိုင်မဲ့အနေအထားမျိုးရှိပါမလား
ဟိုကျွန်တော်ထင်တယ်ဒီနေရာမှာတပိုင်းရှိပြစစ်တပ်ကသူကချုပ်ထားတာခါကြတော့ဒီတမဲမှလည်းရကြမှာရမယ်ဘာလို့သူချုပ်ထားတာလဲပါလီမန်ထဲမှာရှိတဲ့ဒီစစ်တပ်က25ရာခိုင်နှုန်းဆိုလဲအယောက်ပြား30ပဲရှိတာဟုတ်ဆိုတော့ဒါကပြဿနာမရှိဘူးဒါပေမဲ့ကျွန်တော်တကယ်မြင်တာကဒီလိုဗျာတိုင်းပြည်တစ်ခုမှာနိုင်ငံသားတွေအားလုံးကဒီဖွဲ့စည်းပုံအခြေခံဥပဒေကိုနိုင်ငံသားအများစုကမကြိုက်ပါဘူးလို့ပြောရင်လွတ်တော်ထဲမှာရောက်မှပြင်တာကိုစောင့်ကြရမလို့ပဲနဲ့အပြင်မှာရှိတဲ့တိုင်းပြည်သားတွေနိုင်ငံသားတွေအတန်ကိုကြည့်ပြီးတော့အဲ့ဒီနိုင်ငံသားတွေအတန်တိုင်းလိုက်နာဖို့လိုရဲလို့ကျွန်တော်တို့မြင်တယ်အခုဟာတချို့ကိစ္စတွေမှာကျွန်တော်တို့ကလွဲနေတာကဟိုလွတ်တော်ကိုပဲကျွန်တော်တို့ကပုံပုံပြီးချပြီးကြည့်နေလို့အဲ့လွတ်တော်ထဲမှာလွတ်တော်ထဲမှာရှိတဲ့ဟိုလူအ ਨੇ စုပေါ့ဗျာလူ ਨੇ စုကလူ200 300ကြားမှာဟိုအဖြစ်မပေါ်ရင်အဖြစ်ကမပေါ်သလိုဖြစ်နေတယ်ကျွန်တော်တို့ကအဲ့လိုမမြင်ဘူးအမှန်တော့အပြင်မှာရှိတဲ့နိုင်ငံသားတွေကသူတို့ရဲ့နင့်နာချက်တွေရဒီ constitution ကြီးဆက်ရှိနေရင်ကျွန်တော်တို့ကျမတို့အကုန်လုံးနင့်နာပါတယ်ဒါကြောင့်မို့ဒီ constitution ကိုပြင်သင်းပါတယ်လို့ပြောလို့ရှိရင်ဒီဟာကိုသက်ဆိုင်ရာအဖွဲ့အစည်းအသီးသီးအလုံးကနားထောင်ရမယ်လို့ကျွန်တော်တို့ယူဆပ
ါဒါပေမဲ့ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ကဒါလွတ်တော်လိုင်းကနေသွားနေတာပဲမဟုတ်ဘူးလားဒီကိစ္စကိုလူလူဆန္ဒခံယူပိုင်ဝဲယူပြီးတော့မှလွတ်တော်ထဲမှာပြန်ပြင်ဖို့ဟိုတင်ပြရမယ်ဆိုတဲ့သဘောပဲဖြစ်နေတယ်လေ
မှန်ပါတယ်ဒါပေမဲ့အခုဗမာပြည် constitution ကိုပြန်ကြည့်ရင်ဥပမာပေါ့ဗျာဟိုတစ်ခေတ်တစ်ခါတော့ကအင်ဒိုနီးရှား constitution ကိုဒါကဟိုကူးခြားထားတာဟာလေအချက်တွေအများကြီးပါပါတယ်အဲ့တော့ဒီဆူဟာတိုလက်ထက်မှာနောက်ဆုံးပိတ်ဒီ constitution ပြဿနာကြောင့် constitution ပြင်ဖို့အတွက်လူတွေဆန္ဒပြလိုက်တာနောက်ဆုံးဘာဖြစ်သွားတော့ဆိုရင် constitution ပြင်ဖို့တော့မဟုတ်တော့ဘူးနောက်ဆုံးပိတ်ဖြတ်သိမ်းပလိုက်ရတဲ့အထိလူလူကလမ်းမော်ရောက်လာဖြစ်သွားတယ်မလားဗမာပြည်မှာအဲ့လောက်ထိအုံကြွတာကိုရေမဆိုင်ရင်မူးဆိုရင်အခုလက်ရှိအာဏာရလုပ်နေတဲ့အာဏာရအစိုးရအဖွဲ့သမ္မတဦးသိန်းစင်တို့အဖွဲ့ကသက်ဆိုင်ရာခေါင်းဆောင်တွေအသီးသီးနဲ့ညှိနှိုင်းဆွေးနွေးဖို့လိုတယ်လို့ကျွန်တော်တို့မြင်တယ်ဗျ။
အဲ့ဒီနေရာကိုကျွန်တော်ပြန်ထောက်ရမယ်ဆိုလို့ရှိရင်ဒီဖွဲ့စည်းပုံအခြေခံဥပဒေကိုစန့်ကျင်တဲ့ဆန္ဒပြအုံကြွမှုဖြစ်လာပြီဆိုလို့ရှိရင်စစ်တပ်ကသူ့တာဝန်သူယူရတော့မှာပေါ့ဒါဆိုရင
်အဲ့တော့အခြေအနေအမျိုးရှိတာပေါ့ဗျာသူတို့ပြန်ယူခြင်းလဲယူမယူခြင်းလဲနေဒါပေမဲ့ဗျာကိုဟိုဟာရဲ့ကျွန်တော်ဒီမှာကသူတို့ကရက်ကြီးရနေပြီးတော့အခုကျွန်တော်တမနာအထီးကယူထားတဲ့ဟာတွေကစစ်သားလူတွေဆင်းဖို့လူတွေကြီးပဲမလားသူတို့ကနောက်ထပ်အာဏာထပ်သိမ်းမှုလိုမလားဗျာကျွန်တော်တခါလေးလို့လည်းစဉ်းစားတယ်လေ
ဟုတ်ကဲ့အဲ့တော့ဟိုဒေါအောင်ဆန်းစုကြည်တို့အခု NLD တို့လုပ်နေတဲ့ line ပုံစံကိုကြည့်ရတာကတော့တတ်ထဲမှာဟိုလွတ်တော်ထဲမှာပြန်ပြီးတော့မဲခွဲမယ်ဆိုလို့ရှိရင်လေကျွန်တော်တို့ပြင်ပအမြင်အရဆိုလို့ရှိရင်တော့ဒီတက်မတော်သားကိုယ်စားလှယ်တွေဘက်ကတမဲမှာပြဲ့ပါလာမယ်အနေထားတော့မရှိဘူးလေအထူးသဖြင့်ဆိုလို့ရှိရင်ပြန်ကြည့်မယ်ဆိုရင်အစောပိုင်းကတက်မတော်သားကိုယ်စားလှယ်တွေကိုကြည့်မယ်ဆိုရင်ယာရုအတော်တန်ကြီးတဲ့ဒီဘုံမှုကျုပ်အဆင့်တို့ဘုံမှုကြီးအဆင့်တို့ပါလာတာတွေတွေ့ရအခုဆိုနောက်ပိုင်းဆိုလို့ရှိရင်ယာရုခန့်ငယ်ငယ်သူတွေကိုပဲအလှဲကြတွေလှဲပြောင်းပေးနေပြီးတော့အမိန်နာခံရမယ့်သူတွေကိုပဲထားထားတယ်ဆိုတော့ပုံစံမျိုးဖြစ်နေတော့ဒီဟိုဘယ်လိုပြောမလဲဒီ block ပေါ့နော်ဒီအစုအဝေးကြီးကိုဖြိုခွဲဖို့ဆိုတော့တိတ်မလွယ်ဘူးလို့ယူဆရတာပဲဥစော်မင်းရောဘယ်လိုမြင်လဲခင်ဗ
ျမှန်ပါတယ်အခုကျွန်တော်ထင်ပါတယ်အခုဖြစ်နေတဲ့အခြေအနေအောက်မှာတော့ဒီအခြေမှာတော့ပွဲဟိုအပြောင်းနဲ့ဖြစ်မယ်လို့ကျွန်တော်မမြင်ပါဘူးဒီလိုမျိုးအချိန်ချိန်တော့တိုက်ပွဲဝင်ရမှာပေါ့ဘာလို့ဆိုကျွန်တော်တို့ကလက်နဲ့မကင်မနဲ့အကြမ်းမဖက်တဲ့နည်းနဲ့အလှတော်အောင်ဆန်းစီလိုတိုက်ပွဲဝင်နေဆိုတာဟိုတစ်ခါလေးကြားလို့ရှိရင်ကိုလူအပ်ထားတဲ့ညှော်မှန်းပြီးတော့ကိုအချိန်ချိန်များစွာတိုက်ပွဲရဝင်ကြရတာဟုတ်အဲ့တော့ဒီချိန်မှာမအောင်မြင်လဲနောက်တစ်ချိန်ဆက်ကြိုးစားဖို့လိုတာပေါ့ဗျာကျွန်တော်တို့အဲ့လိုပဲမြင်ပါတယ်
အဲ့တော့သဘောကအခုလုံနေတဲ့လှုပ်ရှားမှုကလှုပ်ရှားမှုအနေနဲ့ပဲအဆုံးသတ်သွားမယ်ဆိုတဲ့သဘောလား
ကျွန်တော်မြင်လားအဲ့လိုတော့မဟုတ်ဘူးဗျာလှုပ်ရှားမှုတစ်ခုပြီးလို့ရှိရင်သူ့ရဲ့နောက်ကဟောပေါ့ဗျာအကျိုးဆက်တွေကတော့တိုင်းပြည်မှာနိုင်ငံရေးလောကမှာဒီနိုင်ငံရေးဖြစ်စဉ်မှာအနေနဲ့မကြိုင်ခဲ့တာပဲဟိုဒီတပွဲမှာကိုဖြစ်ချင်တာကိုလူချင်းတဲ့အရာမရလို့မအောင်မြင်လို့ရပ်တော်မယ်လို့ကျွန်တော်မထင်ဘူးဒီကတော့ဆက်တော့သွားမှာပဲလေအဲ့တော့ကျွန်တော်ဒီခုအချိန်နဲ့လက်ရှိဖြစ်တဲ့ဟာကိုတခုတည်းကိုကြည့်ပြီးတော့နဂတ်မြန်မာပြည်ဘာဖြစ်မယ်ဆိုပြီးဆုံးဖြတ်ရင်တော့ဟိုနည်းနည်းလွဲနိုင်တာပေါ့ဗျာ။ဘာလို့လဲ။နောက်ဖြစ်လာမှလှိုင်းနေရှိသေးတာ哦
။ထိုင်းနိုင်ငံဘန်ကောက်မြို့မှာအခြေစိုက်တဲ့မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးဆိုင်ရာစောင်းပါတွေရေးသားနေသူဦးစော်မင်းကိုဆက်သွယ်မေးမြန်းထားတာပါ။ကျွန်တော်တန်းလွင်ထုံးပါခင်ဗျာ
။မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကိုနားဆင်ကြကြရတာဖြစ်ပါခင်ဗျာ။ VOA American အတန်ရဲ့တင်လင်းလာလေးမနေ့ပိုင်းအစီအစဉ်လေးကိုမနေ့9နာရီခန့်ဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်လေးကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်